ပြင်သစ်ပိုင်ထုတ်ထွက်ရေးနံကုမ္ပဏီဟာသူတို့ရင်းနှီးမြှုပ်နှံထားတဲ့မြန်မာနိုင်ငံအတွင်းကပထမအတန်းငွေပိုက်လိုင်းစီမံကိန်းကနေပထမအကြိမ်တန်းငွေထုတ်လုပ်မှုကိုစတင်လိုက်ပါပြီ။ရန်ကုန်မြို့နယ်ကီလိုမီတာ220အကွာလောက်မှာရှိတဲ့ပထမအတန်းငွေပိုက်လိုင်းစီမံကိန်းဟာရတနာတန်းငွေပိုက်လိုင်း200အထိတိုးချဲ့သွားမှာဖြစ်ပြီး2020ပြည့်နှစ်နောက်ပိုင်းမှာတော့တစ်နှစ်အတွင်းတန်းငွေထုတ်လုပ်မှုဟာ8ဘီလီယံကုဗမီတာအထိအမြင့်ဆုံးထုတ်လုပ်နိုင်မှာဖြစ်ပါတယ်။ပထမအတန်းငွေပိုက်လိုင်းစီမံကိန်းတည်ဆောက်ရေးလုပ်ငန်းထဲမှာရတနာတန်းငွေပိုက်လိုင်းထုတ်လုပ်ရေးလုပ်ငန်းပစ္စည်းတွေကရိယာတွေနဲ့ဆက်သွယ်တဲ့တန်းငွေတူးစင်အစ်တစ်ခုအပြင်ဒီပထမတန်းငွေပိုက်လိုင်းကနေတန်းငွေထုတ်လုပ်နိုင်မဲ့တန်းငွေတွင်း၄တွင်းအတွက်ဒူးဖော်ရေးလုပ်ငန်းတွေပါဝင်ပါတယ်။လာမယ့်နှစ်တွေအတွင်းမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုကိုပံ့ပိုးပေးတဲ့အနေနဲ့ဈေးနှုန်းတက်တက်တတာနဲ့တန့်ရှင်းပြီးယုံကြည်အားထားရတဲ့တန်းငွေတွေမျှဝေပေးလို့ရအောင်ဒီစီမံကိန်းကအတန်လိမ့်ထန်ချလှုပ်ဆောင်သွားမှာဖြစ်တယ်လို့ထွတ်ထွတ်ရေနံကုမ္ပဏီရေနံရှာဖွေထုတ်လုပ်မှုအကြီးအကဲကပြောပါတယ်။ပထမတန်းငွေပိုက်လိုင်းစီမံကိန်းဟာ2014ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးအလုပ်သမားပေါင်း9,000နဲ့တည်ဆောက်ခဲ့တာဖြစ်ပါတယ်။ထွတ်ထွတ်ရေနံကုမ္ပဏီဟာစီမံကိန်းကိုအမေရိကန်ရေနံနဲ့တဘာဝတန်းငွေကုမ္ပဏီကြီး Chevron Unocal Corporation နဲ့ဒီထိုင်းနိုင်ငံရေနံကုမ္ပဏီကြီး PTTEP ပြီးတော့ဒီမြန်မာအစိုးရပိုင်းမြန်မာရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOG ကုမ္ပဏီတို့နဲ့ဖက်ဆာလုပ်ကိုင်နေတာဖြစ်ပါတယ်ရှင်။